Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ17ရက်ကြာတာပတင်းနေ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်တွေကို9ဒိုမီတာ79 79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးသွားမှာပါဂိုင်းကနာဇွဲပြင်းထန်တဲ့အမေရိကန်နိုင်ငံရေးကိုဒီအမေရိကန်သမ္မတဘရက်အိုဘားမားကပြစ်တင်ဝေဖန်လိုက်တာနောက်ဒီကေဆောင်းဆက်မှုစုံကိုရပ်ဆိုင်ဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ကြေညာတာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပြောဆိုလိုက်တာဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်းရေ
ကောင်းပါပြီရှင်ဒီရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လက်ရှိအခြေအနေကဘယ်လိုရှိနေပါသလဲ
။ဒါကျမကြီးဆောင်ရှမ်းမှုလည်းလုပ်သေးပါတယ်။ပြည်ညာရေးဆိုပြီးကျန်ပြည်ညာရေးဌာနတွေတော့ဒါကလေးတွေစစ်ရေးရှောင်ကလေးတွေကိုသူကျွတ်ကျမကြီးပါလာတယ်။စတင်နေအောင်ကျွန်တော်တို့စီစဉ်ပေးနေပါတယ
်။စစ်ရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဇီဝိဒဒါနလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းပြောသွားတာဖြစ်ပါတယ်။ပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါ။ဒီသတင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အကြောင်းနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေအပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုဆက်လက်ရှိနေတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မတင်ကြီးထိုက်တို့ကကြီးညာပေးပါအောင်ရှင်။
နိုင်ငံရေးအရတင်းတင်းလျောက်ပတ်တဲ့အပြုအမူနဲ့ဂုံတိတ်ခါဟာလွန်ခဲ့တဲ့ရှင်းနှစ်မှာသူသမရဖြစ်လာပြီးကလေးကဆိုရင်ပိုဆိုးသွားတယ်လို့အမေရိကန်သမရဘရက်အိုဘားမားကပြောဆိုလိုက်ပါတယ
် It's been noted often by pundits that the tone of our politics hasn't gotten better since I was inaugurated
ကျွန်တော်သမရဖြစ်ကျန်းသစ်စာချင်းဆိုပြီးကလေးကဆိုရင်ကျွန်တော်တို့နိုင်ငံရေးဟာပိုကောင်းမလာဘူးလို့လေလာသုံးသပ်သူတွေကသုံးသပ်ကြပါတယ်တကယ်တမ်းကပိုးတောင်ဆိုးလာပါတယ်ကျွန်တော်တို့ရဲ့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့နိုင်ငံရေးရဲ့တိမ်နှုံမှုတွေကြားမှာတိတ်ကိုကြီးမားတဲ့ကွာဟချက်ကြီးရှိနေတော့မှာပဲ။ဒါကြောင့်လဲကျွန်တော်နောက်ဆုံးအချိန်ပြောတဲ့နိုင်ငံတော်အခြေပြမိန်ကုန်းနဲ့အဲ့ဒီမတိုင်ခင်ကပြောတဲ့မိန်ကုန်းတွေမှာကျွန်တော်စိတ်ပြည့်ရတဲ့ကိစ္စအနည်းငယ်တွေကတခုခုအတိမတ်ပြုထည့်ပြောခဲ့ပါရယ်။အဲ့ဒါကတော့ကျွန်တော်တို့နိုင်ငံရေးမှာစန့်ကျင်ဘက်အစွန်းရောက်တာနဲ့အစိုးရနှိမ့်ကြတာတွေရော့သွန်းအောင်ကျွန်တော်မလုံနိုင်တာပါပဲလို့သမရဥပမာကပြောဆိုခဲ့ပါရယ်။ပြည်သူဝန်ထမ်းအဖြစ်သူပထမဆုံးတာဝန်ယူထမ်းဆောင်ခဲ့တဲ့သူနေထိုင်ရာအီလီနွိုက်ပြည်နယ်မှာလွှတ်တော်အမတ်တွေကိုဗုဒ္ဓဟူးနေ့ကမိန့်ခွန်းပြောတာမှာသမ္မတဥပမာကအဲ့လိုပြောသွားတာဖြစ်ပြီးဂိုင်းကနာကွဲပြင်းထန်တဲ့အမေရိကန်နိုင်ငံရေးကိုပြစ်တင်ဝေဖန်သွားပါတယ်။အစိတ်တောက်တည်နေတဲ့နိုင်ငံရေးပတ်ဝန်းကျင်ကြောင့်လူတွေနိုင်ငံရေးမှာပါဝင်ဖို့တွန်းဆုတ်စေပြီးအဲ့ဒီလစ်ဟာသွားတဲ့နေရာမှာပိုးပြီးအင်အားကြီးတဲ့အဆွမ်းရောက်အမြင်ရှိတဲ့လူတွေကနေရာဝင်ယူသွားတယ်လို့လည်းသူကပြောပါတယ်။မိမိတို့ရဲ့နိုင်ငံရေးမှာပိုးပြီးတော့အဆင့်တန်းမြင့်မားတဲ့ပြောဆိုဆွေးနွေးတာတွေဖြစ်အောင်နိုင်ငံသားတွေအနေနဲ့တောင်းဆိုသင့်တယ်လို့လည်းသမ္မတဥပမာကပြောသွားပါရခင်ဗျာ
ချိုးယွင်းချက်ရှိတဲ့ကလေးငယ်တွေမွေးဖွားမှုတိုးများလာတာနဲ့ဇီကာဗိုင်းရပ်စ်ကြောင့်ချိတ်ဆက်မှုရှိတယ်ဆိုတော့ခိုင်မာတဲ့အထောက်အထားသစ်တွေတွေ့ရှိရတဲ့အကြောင်း New England Journal of Medicine ရဲ့ဆောင်းပါးတစ်ခုမှာဖော်ပြပါရယ်ဆလိုဗေးနီးယားသုတေသနပညာရှင်အဖွဲ့တစ်ခုရဲ့ဆောင်းပါးကိုတော့သူတို့ရဲ့လေလာတွေးရှိမှုတွေကိုထောက်ခံတဲ့အမေရိကန်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူအဖွဲ့တစ်ခုရဲ့အာဘော်နဲ့အတူမနေ့ဗုဒ္ဓဟူးနေ့ကထုတ်ဝေတာဖြစ်ပါတယ်။ကိုဝင်ဆောင်စဉ်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရတဲ့မိခင်နဲ့ပုံမှန်မဟုတ်တာကြောင့်ဖျက်ချလိုက်တဲ့သတင်းသားကိုလေလာခဲ့တာဖြစ်ပါတယ်။ဘရာဇီးနိုင်ငံကဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအများဆုံးဖြစ်နေတဲ့နိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံရမှုတွေမြင့်တက်လာတာနဲ့အတူမွေးကင်းစာကလေးငယ်တွေမှာအုံနောက်ဖွံ့ဖြိုးမှုမရှိတဲ့ microcephaly ဖြစ်ပွားမှုမြင့်တက်လာတာနဲ့လည်းဘရာဇီးနိုင်ငံကြုံတွေ့နေရပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားနေတာကြောင့်2016ခုနှစ်နွေရာသီအိုလံပစ်ပွဲတော်ကျင်းပမဲ့ဘရာဇီးနိုင်ငံကိုကိုဝင်ဆောင်မိခင်နဲ့နောက်ကလေးယူဖို့စိတ်ကူးထားတဲ့အမျိုးသမီးတွေခရီးမသွားကြဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတချို့ကအကြံပြုပါတယ်။ဇီကာဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့အတွက်ချင်းနှိမ်နှင်းရေးကိုအလေးထားလှုပ်ဆောင်ရမယ်လို့အမေရိကန်လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကမနေ့ပုဒ်ထူးနေ့မှာအမေရိကန်လွှတ်တော်ကော်မတီရှေ့မှောက်မှာအစီရင်ခံခဲ့ပါတယ
်။ဆီးရီးယားနိုင်ငံကပြည်တွင်းစစ်ကိုအဆုံးသတ်ဖို့အဖြေရှာနေတဲ့ဂျာမနီနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲဆီးရီးယားမှာအပြစ်ခတ်ရက်စဲဖို့ရုရှားကကန့်လန့်လိုက်ပါတယ်။ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဂနေဒီကီတီလော့ဖ်ကမလာတရက်နေ့မှာစပီးအပြစ်ခတ်ရက်ဖို့ကန့်လန့်လိုက်တာပါဆီးရီးယားမှာသမ္မတဘရှားအဲအာဆက်ကိုဖြုတ်ချဖို့ကြိုးစားနေတဲ့သဘုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင် IS တွေနဲ့တိုက်ပွဲတွေကြောင်း9နှစ်အတွင်းလူပေါင်း2သိန်းခွဲကျော်တည်ဆုံးခဲ့တာဟာနှစ်ပေါင်းများစွာအတွင်းကမ္ဘာပေါ်ကလူသားတွေအပေါ်အကြီးမားဆုံးဘေးကပ်ဆိုက်ရောက်မှုကြီးလည်းဖြစ်ပါတယ်ရ ရုရှားနိုင်ငံဟာသမ္မတအဆက်အစိုးရကိုထောက်ခံပြီးစီးရီးယားမှာ IS တွေကိုချေမှုန်းမှုလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့ဆိုပေမဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့အဲ့ဒီလေကြောင်းတိုက်ခိုက်မှုအများစုဟာအဆက်အစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့အလဲလက်သဘောထားဝါဒီတပုံတွေကိုပြစ်မှတ်ထားတာဖြစ်တယ်လို့ပြောဆိုကြပါတယ်။မကြသေးခင်တုန်းကတော့အလက်ပိုမျိုးကိုရုရှားတွေကဘုံကျဲတိုက်ခိုက်တာကြောင့်ကုလသမဂ္ဂဦးဆောင်တဲ့ဂျနီဗာကငြင်းငြိမ်းဆွေးနွေးပွဲကနေတပုံတွေထွက်ခွာလာခဲ့ပါတယ်ခင်ဗျာ။
ရဝန္ဒာနိုင်ငံဟာအိနီချင်းဘော်ရန်ဒီနိုင်ငံတွင်တည်ငြိမ်မှုပြက်ပြားစေတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်တယ်လို့အမေရိကန်ချီနန်တန်တမန်နှစ်ဦးကဆွဆွဲပြောဆိုလိုက်ပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေကြောင့်ဘော်ရန်ဒီနိုင်ငံမှာလူတွေရာနဲ့ချီသေးဆုံးခဲ့ရတာလည်းဖြစ်ပါတယ်။ရဝန္ဒာနိုင်ငံကဘော်ရန်ဒီနိုင်ငံတွင်မှဆေးရဆောင်ရွက်မှုတွေရှိနေတယ်လို့အာဖရိကရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်ဒါထော့မတ်စ်ဂရင်းဖီးလ်ကမနေ့ပုဒ်ထူးနေ့ကလွှတ်တော်ကော်မတီရှေ့မှောက်မှာအစီရင်ခံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရဝန္ဒာနိုင်ငံတွင်းကစခန်းတွေကနေဘာရန်ဒီဒုက္ခသည်တွေကိုစုဆောင်းမှုတွေရှိခဲ့တယ်ဆိုတော့ယုံကြည်စိတ်ချရတဲ့သတင်းပေးပို့ချက်တွေအရာလဲစိုးရိမ်မှုတွေရှိနေပါတယ်။ဒေတာရင်းပြိပခတွေကိုဖြည့်ရှင်းဖို့ရဝန္ဒာနိုင်ငံရဲ့အခမ်းကဏ္ဍကမရှိမဖြစ်လိုအပ်ပြီးဘာရန်ဒီနိုင်ငံတွင်းပြဿနာတွေကိုစည်ရင်းနီးလမ်းမဟုတ်ဘဲနိုင်ငံရဲ့အရာဖြည့်ရှင်းနိုင်ရေးကိုအထောက်ပံ့ဖြစ်စေမယ့်ဆောင်ရွက်ချက်တွေကိုကြိုးဆိုပါတယ်။နောက်ဒေတာရင်းတိုးတက်ဖြစ်ထွန်းမှုတွေကိုလည်းနီးနီးကပ်ကပ်ဆက်ပြီးစောင့်ကြည့်သွားမယ်လို့အာဖရိကရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်ဒါထော့မတ်စ်ဂရင်းဖီးကထွက်ဆိုသွားတာဖြစ်ပါတယ်။ရဝန္ဒာနိုင်ငံကဘာရန်ဒီနိုင်ငံသားတွေကိုလူသစ်စုဆောင်းနေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်ဟာအခြေအမြစ်မရှိဘူးလို့ပြောဆိုပြီးရဝန္ဒာသမ္မတပေါ့လ်ကာဂိမ်းကပယ်ချပါတယ်။ဘာရန်ဒီနိုင်ငံမှာသမ္မတဖီယဲခွန်ရိုစီဇာကသမ္မတတတိယသက်တမ်းဝင်ရောက်ရှင်းပြမယ်လို့ပြောဆိုခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလကစလို့နိုင်ငံရေးဆိုင်ရာအကြမ်းဖက်မှုတွေမတိမငြိမ်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။သမ္မတခွန်ရွန်စီစာကတော့ပြန်လည်ရွေးကောက်ခံခဲ့ရပြီးအော်ဂုတ်လမှာကြမ်းကြိမ်ဆိုခဲ့တာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကြော်လာပင်းနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။နှစ်နိုင်ငံပူးရဲလုဆောင်နေတဲ့ကေဆောင်းဆက်မှုစုံကိုရပ်ဆိုင်ဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ကြေညာတာဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့ကိုရီးယားနှစ်နိုင်ငံငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကော်မတီကဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နယ်စပ်ကနေ10ကီလိုမီတာအကွာမှာရှိတဲ့ဒီဆက်မှုဇုံကိုပိတ်ပစ်ဖို့တောင်ကိုရီးယားဘက်ကမနေ့ကကြေညာထားပါရယ်။မြောက်ကိုရီးယားအနေနဲ့ဒီဆက်မှုဇုံကရရှိတဲ့အကျိုးမြတ်နဲ့နျူကလ িয়ার နဲ့မစိုက်တုံးအစီအစဉ်တွေကိုလှုပ်ဆောင်နေတာဖြစ်ပြီးဒီအခြေအနေကိုတားဆီးဖို့လုပ်ငန်းတွေအခုလိုရန်နာတာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ်။မြောက်ကိုရီးယားရဲ့ကြေညာချက်ထွက်မလာခင်မှာတောင်ကိုရီးယားလုပ်သားတွေဟာလုပ်ငန်းသုံးစက်ပစ္စည်းတွေကိုဒီကနေ့မနေ့အစောပိုင်းမှာကေဆောင်းကနေစတင်တည်ဆောင်ထုတ်နေပါပြီ။တောင်ကိုရီးယားနိုင်ငံသားတွေအားလုံးဆက်မှုဇုံကထွက်ခွာဖို့နဲ့ကြံခဲ့တဲ့ပစ္စည်းတွေအားလုံးကိုသိမ်းဆည်းမှာဖြစ်ပြီးစီးအုပ်ချုပ်ရေးနယ်မြေအဖြစ်နဲ့လည်းမြောက်ကိုရီးယားဘက်ကကြေညာခဲ့ပါတယ်။1990ခုနှစ်လွန်ကာလတွေတုန်းကတောင်နဲ့မြောက်ကိုရီးယားအကြားနေကြီးဖျားအမျိုးသားပြန်လည်ပေါင်းစည်းရေးသဘောတူညီချက်အရ2004ခုနှစ်မှာဒီဆက်မှုဇုံကိုစတင်ဖွင့်လှစ်တာပါ။ကေဆောင်းဆက်မှုဇုံမှာတောင်ကိုရီးယားကုမ္ပဏီပေါင်း120ကျော်လာရောက်ယင်းနီလုတ်ကင်မြုပ်ယင်းနီမြုပ်ကင်နေတာဖြစ်ပြီးနှစ်စဉ်ဒေါ်လာတန်100လောက်ကုန်ကြစီရှိနေပါတယ်ခင်ဗျာ
။ဟောင်ကောင်ကျွန်းမှာတရုတ်နှစ်သိက်ကိုပထမနေ့ကဖြစ်ပွားခဲ့တဲ့ဈေးတွေနဲ့ရဲတွေကြားအကြမ်းဖက်မှုမှာပါဝင်ခဲ့ကြတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုဒီကနေ့ဆွဲချက်တင်ပါတယ်။တရုတ်နှစ်သိက်ကိုအားလိုက်ရဲ့ပထမဆုံးနေ့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကတော့2014ခုနှစ်ဒီမိုကရေစီရေလှုပ်ရှားမှုနောက်ပိုင်းအဆိုးဝါးဆုံးအကြမ်းဖက်မှုဖြစ်ပါတယ်။တနင်္လာနေ့ညကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာတော့ဆန္ဒပြသူတွေကရဲတွေကိုအုတ်ခဲတွေနဲ့ပစ်ခတ်စီးပွားရေးရောက်ွက်မုန်းခေါက်မှာအမိုက်ပုံးတွေကိုမီးရှို့မှုတွေနဲ့ဆက်ဆက်ပြီးလူပေါင်း64ဦးဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီကနေ့ခြားသာပြည်နယ်မှာတော့လူ38ယောက်ဆွဲချက်တင်ခံရပါတယ်။အကြမ်းဖက်မှုကိုထိန်းသိမ်းမှုအတွက်ရဲတွေကမိုးပေါ်ထောင်ပြီးတနက်နေ့ချက်ပစ်ပေါက်ခဲ့ရပြီးအာရှတိုက်ရဲ့အလုံးကြုံဆုံးမြို့တစ်ခုအဖြစ်သတ်မှတ်ခံရတဲ့ဗီတင်ကိုလိုနီဟောင်ကောင်းမှာဒီလိုဖြစ်ရမျိုးကဖြစ်လေဖြစ်တာမရှိပါဘူး။နှစ်ဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130ကျော်ထဏ်ရာရခဲ့ပါတယ်။ဆွဲချက်တင်ခံရသူတွေထဲကအနည်းဆုံးတဦးကဟောင်ကောင်ကိုပိုင်အုပ်ချုပ်ရေးပို့ပြီးရရှိဖို့နဲ့တရုတ်ထံကလွတ်လပ်ရေးရဖို့တောင်းဆိုတဲ့ဟောင်ကောင် Indigenous အဖွဲ့ကဖြစ်ပါတယ်။ဟောင်ကောင် Indigenous အဖွဲ့ကလည်းသူတို့အဖွဲ့ဝင်ဖြစ်တဲ့ Edward Leong ဖမ်းဆီးခံရတယ်ဆိုတာကို Reuters သတင်းဌာနကအတည်ပြုပြောဆိုပါတယ်။ဒီကနေ့တရားရုံးထုတ်လာသူတွေထဲမှာတော့ဟောင်ကောင်ဥပဒေပြုရေးအမှတ်အဖြစ်ကြားပြ ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့လက်အောင်လဲပါဝင်ခဲ့ပါတယ်။ဟောင်ကောင်တက္ကသိုလ်ကျောင်းသားတက်မကအဖွဲ့ဝင်ကျောင်းသား၃ဦးလည်းတရားရုံးထုတ်မှာပါရှိတယ်လို့တက္ကသိုလ်ခေါင်းဆောင်ဘီလီဖန်ကပြောပါတယ်။ဒီကနေ့ဆွဲချက်တင်ခံရသူ38ဦးထဲမှာအသက်15နှစ်ကနေအသက်80အထိအမျိုးသမီး3ဦးနဲ့အမျိုးသား35ဦးတို့ပါဝင်တဲ့အကြောင်းဟောင်ကောင်ရဲရဲကြေညာချက်မှာဖော်ပြပါဗျ။အ
ိန္ဒိယကက်ရှမီးယားဒေသကဟိမဝန္တာတောင်တန်းပေါ်မှာ10မီတာအမြင့်ရှိတဲ့နှင်းတူအောက်6ရက်ကြာပိတ်မိနေခဲ့တဲ့အိန္ဒိယစစ်သား2ဦးဒီကနေ့သေဆုံးသွားတယ်လို့အိန္ဒိယစစ်ဘက်ရာရှိတွေကပြောပါဗျ။ဖေဖော်ဝါရီ3ရက်နေ့မှာစိုက်ချန်ရေခဲမြစ်နားကစစ်ကမ်းမှတာဝန်ထမ်းဆောင်နေခြင်းရေခဲတောင်ပြိုကျတာကြောင့်ဟန်နမန်တပ်ပကော့ဘတ်နဲ့တခြားတပ်ဖွဲ့ဝင်9ဦးကပိတ်မိနေခဲ့ပါတယ်ဒီရေခဲမြစ်ဟာအိန္ဒိယပါကစ္စတန်နယ်ဆက်တစ်လျှောက်တည်ရှိနေတာဖြစ်ပြီးကမ္ဘာအမြင့်ဆုံးစစ်မြေပြင်အဖြစ်နဲ့လည်းသိကြပါတယ်ရေခဲတောင်ပြိုကျမှုကြောင့်တခြားတပ်ဖွဲ့ဝင်တွေဟာနေရာရင်းကျဆုံးခဲ့ပေမဲ့ကော့ဘတ်ဟာပြိုကျတဲ့နှင်းတွေအောက်မှာအသက်ရှူဖို့လေလုံလောက်ရှိနေခဲ့တာကြောင့်မသေဆုံးခဲ့တာလို့ခန့်မှန်းမှုတွေရှိနေပါတယ်သူ့ New Daily မှာဆေးရုံမှာဆေးကုသပေးနေတဲ့ဆရာဝန်တွေကဒီကော့ဘတ်ရဲ့အခြေအနေဟာအလွန်ဆိုးရင်ရပြီးသူဟာသတိမမျှော်နေသလိုခန္ဓာကိုယ်ရင်းအစိတ်ပိုင်းတွေလည်းအလုံးမလုံးဘူးလို့ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နေရန်ရာမိုရီကတော့ဒီကော့ဘတ်ဟာထာဝရစဉ်ရှင်သန်နေမဲ့စစ်တီတော်တဦးဖြစ်ပြီးအိန္ဒိယအတွက်ရွေးရွှေချွတ်ချွတ်အသက်ပေးဆက်ခဲ့တဲ့အာဇာနည်ဖြစ်တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ။
လူမကွန်ရဲ့ Twitter ကသုံးဆွဲသူတွေပို့ပြီးအစဉ်ပြေသုံးဆွဲရလွယ်ကူစေဖို့အတွက်ဝန်ဆောင်မှုပိုင်းအပြောင်းအလဲတွေလုပ်ဖို့စဉ်းစားနေတယ်လို့ပြောဆိုလိုက်ပါတယ်။ Twitter ရဲ့ဆွမ်းဆောင်ရည်ကတိုးတက်လာတာမရှိဘဲဒေါ်လာသန်း90ကျော်အရှုံးပေါ်နေတယ်လို့နောက်ဆုံးအစီရင်ခံစာကဖော်ပြပြီးတဲ့နောက်မှာအခုလိုပြုပြင်ပြောင်းလဲရေးလုပ်ဖို့စဉ်းစားလာတာလည်းဖြစ်ပါတယ
်။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မသိညီထိုင်တို့ကြေညာပေးခဲ့တာပါ။ခုဆက်လက်ပြီးသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။ရင်းဦးဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ဆောင်ဒုက္ခသည်တွေရဲ့လက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ရမတော်တောင်ပိုင်းနဲ့ပလောင်လက်နက်ကင်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ရှမ်းပလောင်ဒေသခံတွေဟာကြောက်မဲမြို့နယ်နမ်ကံမြို့နယ်မိုင်းဝီရွာကိုတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့တင်းရှောင်လာတဲ့ဆစ်ရှောင်ဒုက္ခသည်တွေကိုဒေသခံလူမှုကွန်ရက်အသင်းနဲ့အာဏာပိုင်တွေကထောက်ပံ့ကူညီထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရနဲ့အပြည့်ရထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF DNLA တပ်ဖွဲ့တွေဟာနေမြေစိုးမိုးမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့နိုဝင်ဘာလဆန်းလောက်ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီရပိုင်းတွေအတွင်းမှာတော့ကြောင်မဲနမ်ဆန်နဲ့နန်းခမ်းမျိုးနယ်တွေအတွင်းမှာနှစ်ဖက်တပ်တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒီလ9ရက်နေ့ရှမ်းပြည်နယ်နေကစတင်ခဲ့တဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်တော့ဆန်ကြီးရွာအုပ်စုကရွာသူရွာသားတထောင်ကျော်လောက်ဟာကြောင်မဲမြို့ကိုတိမ်းရှောင်လာတယ်လို့တချို့တွေကလည်းရွာအတွင်းမှာပိတ်မိနေစေရှိတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဗဟိုဦးစည်းအဖွဲ့ဝင်ဦးဆိုင်တန်းမောင်ကပြောပါတယ
်3နေရာ4နေရာလောက်ခွဲထားတော့တထောင်ရော့ရော့လေးရောက်နေအဲ့ဒါဒီနေ့လည်းကားရှိစီးသွားကြိုတော့မယ်ကျွန်တော်ထင်တယ်ဒီနေ့လည်းတစ်ထောင်လောက်ရောက်လာအောင
်မယ်စစ်ဆောင်ဒုက္ခသည်တွေဟာဒီလ9ရက်နေ့ကစတင်ရောက်ရှိလာတာဖြစ်ပြီးကြောင်မဲမြို့ဘိုးဘွားရိတ်သာတီဟိုဖုံးကြီးကျောင်းရေဦးကျောင်းနဲ့အောင်စုပန်ကျောင်းတိုက်တွေမှာနေရာချထားတယ်လို့ပြောပါတယ်ကြောင်မဲမျိုးရောက်စစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဇီဝိတဒါနလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကလည်းလောလောဆယ်လူတထောင်နီးပါးရောက်ရှိနေပြီးဒီကနေ့ထပ်ရောက်လာတယ်လို့နောက်ထပ်ထပ်ရောက်လာမဲ့သူတွေလည်းရှိတယ်လို့ပြောပါတယ်။ကြောင်မဲမျိုးကိုတင်းဆောင်လာသူတွေဟာရှမ်းရောပလောင်တွေပါပါဝင်ပြီးသူတို့ကိုဒေသခံအာဏာပိုင်နဲ့လူမှုအသင်းတွေကစောင့်ရှောက်ထားကြောင်းဦးတင်မောင်သိန်းကဆက်ပြောပါတယ်။
ကောင်နေနဲ့ကျွန်တော်တို့မြို့မှာရှိတဲ့ပြည်ထောင်အဖွဲ့တွေအဲ့ဒါတွေကဝိုင်းကြောစီစဉ်ပေးနေပါတယ်။ဟိုဒေသခံအားနာပိုင်းဖွဲ့စည်းတွေပေါ့နော်။တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဝိုင်းစီစဉ်ပေးပါတယ်။ကျန်းမာရေးဆောင်ရှောက်မှုလည်းလုပ်ပေးပါတယ်။ပညာရေးဆိုဖြစ်တဲ့ပညာရေးဌာနတွေတော့ကလေးတွေစီစဉ်ဆောင်ကလေးတွေကိုသူအဲ့သူကျန်းမာရေးပါလာတယ်။စတင်နိုင်အောင်ကျွန်တော်တို့စီစဉ်ပေးနေပါတယ်။
ပြီးခဲ့တဲ့ရက်တွေကပလောင်တပ်ဖွဲ့ကနေတော့ဆန်ကြီးရွာအုပ်စုအတွင်းကဖုံးတော်ကြီးတပါးနဲ့ရှမ်းရွာသား9ယောက်ကိုတပ်ဖြတ်တယ်လို့ဒေသခံတချို့ကပြောဆိုပေမဲ့ပလောင်တပ်ဖွဲ့ဘက်ကတော့တပ်ဖြတ်တာမရှိကြောင်းညှင်းဆိုထားပါတယ်။ကြောင်မဲမျိုးနယ်အတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်းမျိုးသားတွေအများစုတင်းရှောင်နေရတယ်လို့နန်းခမ်းမျိုးနယ်အတွင်းတိုက်ပွဲကြောင့်လည်းပလောင်မျိုးသားအများစုတင်းရှောင်နေရပါတယ်။ နန်းခမ်းမြို့နယ်ပလောင်စာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌတက်မြင့်ကျော်ကနန်းခမ်းမြို့နယ်လော့နော်ကျေးရွာကရွာသား900ကျော်ဟာမိုင်းဝီးရွာကိုတိမ်းရှောင်လာနေရကြောင်းပြောပါတယ
်။အမမိုင်းဝီးကိုရောက်လာတာပုံတော်စုက114စုပေါ့။အာလူအောင်ချရှိတဲ့900ထောင်းတော့ကလေးလေးလူကြီးတော့ပေါ့။တိုက်ပွဲချစ်တော့ရလူပြောကြောက်ပြီးတော့ထွက်ပြေးကြလာပေါ့။
ဒီရပိုင်းတွေအတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ RCSS ကရှမ်းတပ်ဖွဲ့နဲ့ TNLA ကပလောင်တပ်ဖွဲ့တွေဟာနှစ်ဖက်တက်ချင်းရင်ဆိုင်ရှိနေပြီးစစ်ရေးအရတင်းမာမှုတွေရှိနေကြောင်းနဲ့မြေမြုံပိုင်းအုံပြူရာကြောင့်အရက်သားနဲ့ကျွေးနွားတွေထိခိုက်တာရှိကြောင်းလည်းဆက်ပြောပါတယ်88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကတိုင်းရင်းသားရေးရာတာဝန်ခံဦးမြအေးကတော့နှစ်ဖက်တက်တွေအကြားတိုက်ခိုက်တာတွေရပ်ဆိုင်းဖို့တောင်းဆိုပါတယ်
တော်လိုက်လို့တဲ့ချိန်မှာကိုလူမျိုးစုတွေရဲ့လွတ်မြောက်မှုကိုရှာကြတာပဲလေအဲလိုရှာကြတဲ့အချိန်မှာကျွန်တော်မြင်တာဥတီချက်တူကြတာလေညာအဲ့ပုံမှာဖက်တစ်ဖက်နဲ့နေပြီးစုံမွေးတွေကြည့်ပြီးတော့မတိုက်ပွဲဖြစ်လာတယ်ဆိုတဲ့ဟာတော့ကောင်းပေါ့နော်ဟိုတိုက်ပွဲတွေတင်းထန်လာတာကြာအခုကကြာအစိုးရတက်နေဖြစ်တာတမျိုးနောက်တစ်ခါအချင်းချင်းဖြစ်ကြတာတမျိုးနဲ့ဓာတ်ရရပါဖြစ်လဲဆိုတော့ဒေသခံပြည်သူတွေပဲဒုက္ခဒုက္ခတွေရောက်ကုန်ကြပြီလေဘယ်သူမှန်နေမှားလဲဆိုတော့ညှိနှိုင်းပြီးတော့မှဒီတိုက်ပွဲတွေရပ်ဆိုင်တယ်နဲ့အထူးသဖြင့်ဒီတော့ရှိနေတဲ့ဒီမှာရှိတဲ့ပြည်သူရဲ့မျက်နှာကိုဖြတ်ကြည့်ပြနေလို့ကျွန်တော်နေနေနှစ်ဖက်ဖြတ်ကြည့်လို့ကျွန်တော်အဲ့တိုင်းပဲတိုက်တွန်းနေ
တယ် TNLA ကပလောင်တပ်ဖွဲ့ဘက်ကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုနှစ်ဖက်တွဲဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ဖို့စာပေးပို့ခဲ့ပေမဲ့အကောင့်ထဲပေါ်လာတာတော့မရှိသေးပါဘူးဒီရပိုင်းမှာတော့ပလောင်နဲ့ရှမ်းအရက်သားတွေကိုဖမ်းဆီးထားကြောင်းလဲရှမ်းနဲ့ပလောင်တပ်ဖွဲ့တွေကအပြန်အလှန်သတင်းထုတ်ပြန်တာတွေရှိနေပါတယ်
ကိုမိုးစော်တင်ပြခဲ့တာပါရှင်အခုတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာပဲလူခွင့်ရေချိုးဖောက်မှုတွေရှိနေတဲ့အကြောင်းကိုဆက်လက်တင်ပြခြင်းပါတယ်နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင်တပ်ဖွဲ့ TNLA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေပေါ်လူခွင့်ရေချိုးဖောက်တာတွေရှိတယ်လို့ပလောင်လူမှုအဖွဲ့အစည်းတွေကထောက်ပြကြပါတယ်ဒါပေမဲ့ပလောင်လူမှုအဖွဲ့အစည်းတွေရဲ့ပြောဆိုချက်ဟာအခြေအမြစ်ရှိဘူးဆိုပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကညှင်းဆို့ထားပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်ကိုနိုင်ကုန်းအင်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမိုင်းကန်ကြောင်မဲနဲ့နန်းခမ်းမြို့နယ်တွင်မှာတောင်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေတယ်လို့တောင်းပလောင်လူမှုအဖွဲ့အစည်းတွေကထောက်ပြနေကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလ၈ရက်နေ့တုန်းကတောင်ပိုင်းရှမ်းပြည်တပ်မတော်ကနေနန်းခမ်းမြို့နယ်လုံးနော်ကျေးရွာသွင်းဝင်ရောက်ပြီးရွာသားတွေကိုဖမ်းဆီးပြီးပစ္စည်းတွေကိုယူငင်မှုရှိခဲ့တယ်လို့စစ်တမ်းကောက်ယူထားတဲ့တောင်းပလောင်မျိုးသမီးအဖွဲ့ကပြောရေးဆိုခွင့်ရှိသူဒီတီပိုးစင်ကအခုလိုပြောပါတယ်
လမ်းခမ်းမြို့နယ်ကမှရှိတယ်။လွန်လွန်ဆိုတဲ့ပလောင်ယာထက်မှဝင်ရောက်ဆွေးနောက်ခဲ့တယ်။ဒီလိုလူနှစ်ယောက်ကလည်းဖမ်းဆီးပြီးမှကြိုးတုပ်တယ်။တယောက်ကတော့ပြစ်ထားတယ်၊တယောက်ကတော့ဖမ်းဆီးနေလုံးတယ်။ဒီလိုရှိရွာထက်မှရှိတဲ့အိမ်မျိုးကိုဝင်ပြီးလည်းရှင်းရတဲ့အတိုင်းရှိသွားတယ်။ခေါင်းကြီးကြောင့်ကအဖာပေါ့နော်
။ဒီလိုဖြစ်စဉ်တွေကြောင့်လွန်လွန်ကြေးရွာသားတွေဟာရွာမှာမနေရတော့ပဲ။နန်းခမ်းမြို့နယ်မိုင်းဝီကြေးရွာမှာစစ်ဘေးရှောင်ဒုက္ခသည်ဖြစ်နေတိမ့်ရှောင်နေကြရပါတယ်။မိုင်းဝီရွာကိုထွက်ပြေးနေရတဲ့လူရင်900ကျော်ထဲမှာကျောင်းနေအရွယ်ကလေး180ကျော်ပါဝင်နေတဲ့အတွက်လက်ရှိသူတို့တွေရဲ့ပညာသင်ကြားရေးမှာအခက်တွေ့နေတယ်လို့ဒီတီပိုးစင်ကအခုလိုပြောပါတယ်။ကျောင
်းနဲ့လည်းဝင်းနေရတယ်၊ဆရာကလည်းနေနေပြီးဒီကလေးတွေရဲ့ပညာရေးကအင်ဂျင်ကိုပြည့်နေအတွက်တွေ့ရင်ဆရာခက်ခဲနေတုန်းပြနေရတယ်။
ဒါအပြင်တောင်ပိုင်းရှမ်းပြည်တပ်မတော်ကနေမိုင်းကန်မြို့နယ်အတွင်းမှာရှိတဲ့တောင်းပလောင်ရွာတွေမှာအသင်းအရမတပ်သားတွေကိုစုဆောင်းမှုပြုလုပ်နေတယ်လို့လဲပလောင်လူမှုအဖွဲ့အစည်းတွေကထောက်ပြနေကြပါတယ်။မိုင်းကန်မြို့နယ်ထဲကနောင်စံဖူးကျေးရွာအုပ်စု၊ခေအုံဝဲအုပ်စု၊စုံလုံးအုပ်စု၊ဖားခေါင်အုပ်စု၊စုစုပေါင်းကျေးရွာအုပ်စု၄အုပ်စုထဲမှာတပ်သားတွေ400စုဆောင်းပေးရမှာဖြစ်ပြီးဖေဖော်ဝါရီလ20ရက်နေ့မှာစစ်တင်တန်းတက်ရောက်ရမယ်ဆိုပြီး RCSF ဘက်ကအမိန့်ထုတ်ထားတယ်လို့အဆိုပါဒေသခံကပြောပါတယ်။ဒါပေမဲ့တောင်ပိုင်းရှမ်းပြည်သမတော်အနေနဲ့တတတဲစုဆောင်တာမျိုးမရှိသလိုပလောင်လူမှုအဖွဲ့အစည်းတွေရဲ့ထုတ်ပြန်ပြောဆိုချက်တွေဟာအခြေမြစ်မရှိဘူးလို့ RCSF ပြောခွင့်ရပူမူကြီးဆိုင်လာကပြောပါတယ်
ကျွန်တော်တို့ NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်းတော့ကျွန်တော်တို့ဥက္ကဋ္ဌကြီးကနေဆိုချင်းကျွန်တော်တို့တပ်ဖွဲ့တွေကိုတတတဲတွေစုဆောင်ဖို့ကြားထားတာလည်းရှိပါတယ်ကျွန်တော်ထင်တာတော့အခြေမြစ်မရှိတဲ့စစ်ဆေးချက်တွေပဲဖြစ်ပါလိမ့်မယ်ဒီပက်ခါဖြစ်နေတဲ့နှစ်ဖက်ဒီပက်ခါထဲမှာပါဝင်နေတဲ့ဗီဒီယိုကမျိုးတော့ဒီဖက်ကိုဖက်ကိုပဲကိုကကောင်းတယ်ဒီညမကောင်းဘူးဆိုတော့ပုံစံမျိုးနဲ့အဲဆွဆွနေကြမှာဖြစ်ပါတယ်
။ TNL တောင်းပလောင်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်သမတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဆန်းကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် တိရခန်တထောင်ခန့်ဟာစစ်ဘေးဒုက္ခတွေဖြစ်နေရရွာကနေတင်းချောင်နေရတယ်လို့လဲ RCSF ပြောခွင့်ရဘူမူကြီးဆိုင်လကအတိပြုပြောခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွင်ရှမ်းရွာသားတွေနဲ့ပလောင်ကျေးရွာသားတွေကိုတန်တရားစိတ်နဲ့နှစ်ဖက်စလုံးကဖမ်းဆီးမှုတွေရှိနေခဲ့တယ်လို့အပြန်အလှန်သတင်းထုတ်ပြန်မှုတွေလည်းရှိနေခဲ့ပါတယ်။အခုလိုတိုက်ပွဲဖြစ်ပွားရတဲ့နေရာမှာကျေးရွာသားတွေကိုဖမ်းဆီးနှိပ်စက်တပ်ပြတ်ခြင်းအသင်းအရမတတသိမြစုဆောင်းခြင်းမပြုလုပ်ဖို့နဲ့လက်နက်ကန်တပ်ဖွဲ့အချင်းချင်းကြားထိုးစစ်ဆင်တိုက်ခတ်နေတာကိုအမြန်ဆုံးရပ်တန့်ဖို့ပြေခန်တကမှုရစိုင်းရေးဆိုင်ရာပူးသွဲစောက်ကြည့်ရေးကော်မတီတွေအနေနဲ့လည်းတာဝန်ယူဖြည့်ရှင်းပေးဖို့တောင်းပလောင်မျိုးရမီဖွဲ့စည်းနဲ့တောင်းကြောင်းသားလူငယ်များဖွဲ့ကနေဖေဖော်ဝါရီလ10ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူထားတဲ့အဖွဲ့ဖြစ်တယ်လို့တောင်းပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရေးသူဖို့မြန်မာအစိုးရကနေလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ကိုနိုင်ကွန်းအင်စူးစီတင်ပြခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံအတွင်းကလူခွင့်ရေးတက်ကြွသူတွေပေါ်ဖိနှိပ်မှုတွေဆက်လက်ရှိနေတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသား3ဦးကိုနိုင်ငံတော်ညှိနှိုင်းပစ်ပြမှုကိုပြက်ပြန်းအောင်အများပြည်သူတွေပါဝင်လာအောင်ကြောက်ရွံ့အောင်လုပ်တယ်ဆိုတဲ့ပြစ်မှုပုံမှန်905ခါခွေနဲ့တရားစွဲဆိုထားပါတယ်။ဒါဟာထောင်နဲ့ငန်းနဲ့ကြခံရပွဲရှိပေမဲ့ရဲတပ်ဖွဲ့တွေကသူတို့ကိုဒီထက်ပိုပြီးအပြစ်ပေးဖို့တောင်းဆိုထားပါတယ်။အယတာအစိုးရတရားတက်လာဖို့ပြင်ဆင်နေပြီဖြစ်ပေမဲ့အခြေခံဥပဒေသာမပြောင်းလဲဘူးဆိုရင်စစ်တပ်ကကင်ထားတဲ့ပြည်ထရေးဝန်ကြီးဌာနလက်အောက်ကရဲတပ်ဖွဲ့ဟာအခုလိုမတရားတဲ့ဆွဲချက်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်နေအောင်ပါပဲလို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားသူတွေကပြောနေကြပါတယ်။အကြောင်းစုံကိုတော့ဦးစံမိုးဝင်ကတင်ပြပါလိမ့်မယ်ရှင်
။တက္ကသိုလ်ကျောင်းသားတွေဖြစ်ကြတဲ့ကိုဇေယျလွင်ကိုပန်ရဲသူကိုနန်းလင်းတို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကပုံမှန်905ခါခွေးနဲ့ရန်ကုန်မြို့ဘဘဲတန်းနဲ့ကြောက်တရားတရားရုံးနေမှာတရားဆွဲဆိုပြီးတော့ရုံးတင်စစ်ဆေးနေတာပါလွတ်တော်တွင်ကနေစစ်သားအမတ်တွေထွက်သွားဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးအတူရောင်ပြင်ဆင်မှုအလိုမရှိ2008ဖွဲ့စည်းပုံပြင်ဆင်ရေးတို့အရေးစတဲ့ကြွေးကြော်တန်တွေအော်ဟစ်တောင်းဆိုခဲ့ကြလို့အခုလိုတရားဆွဲဆိုခံရတာပါဆော်ရဲစာရန်ခံငယ်လုံးလုံးမရှိရက်ဆွဲမပါတဲ့ဓာတ်ပုံအထောက်အထားတွေဖြစ်တာကြောင့်ခံလုံမှုမရှိတဲ့စွဲချက်လို့ဥပဒေပညာရှင်တွေကပြောကြပါတယ်ဒီမှုဟာအလွန်ဆုံးထောင်ဒဏ်9နှစ်သာကြာခံရမှာဖြစ်ပေမဲ့ကျောင်းသားတချို့ဟာလွန်ခဲ့တဲ့18လကပညာရေးပြုပြင်ပြောင်းလဲမှုတောင်းဆိုတဲ့လှုပ်ရှားမှုမှာပါဝင်ခဲ့တာကြောင့်ပုံမူကြီးလေးတဲ့ပြစ်ဒဏ်ပေးဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကတောင်းဆိုနေပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိပါတယ်ပြည်ထရေးကိုစစ်တပ်ကချုပ်ကန်ထားတဲ့အခါကျတော့2008ခုနှစ်အခြေခံဥပဒေအတိုင်းတွားနေတဲ့စစ်တပ်ကိုစန့်ကျင်ဝေဖန်ပြောဆိုမှုမှန်သမျှဖိနှိပ်မှုတွေအပြစ်ပေးမှုတွေရှိနေအောင်ပါပဲလို့အာရှလူအခွင့်အရေးရှိနေဦးမင်းလွင်ဦးကသုံးသပ်ပါတယ်
ကူကတော့အဲ့ဒီလိုပြောရမယ့်အခြေအနေမျိုးဖြစ်ပါလေ။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့ခရင်ရဲမှုရဲ့အထက်အားလုံးကတပ်မတော်ကနေအသွင်ပြောင်းလာတဲ့သူတွေယာတုရကြတာများပါလေ။အဲ့တော့အောက်ခြေရဲလုပ်ငန်းနားလေတဲ့သူတွေကမြို့နယ်ရဲတပ်ဖွဲ့ရဲတပ်ဖွဲ့မှုအဆင်လောင်းနေတာနေမတက်တာတွေတွေ့ရတယ်။နောက်ပြီးတော့တင်နန်းကျောင်းတွေအပို့ခံရတာတွေကျွန်တော်တွေ့ရတယ်။အဲ့တော့ခရင်ရဲမှုကနေအထက်အဆင့်နေတာအလုံးစစ်တပ်ကနေအသွင်ပြောင်းရောက်လာတာတွေဖြစ်တယ်။ကိုစရာလွင်တို့ဆန္ဒပြတဲ့ကိစ္စမှာလည်း25အကိုင်လုံးလွတ်တော်တွေကထွက်သွားဆိုတဲ့အချက်ကိုဒီတပ်မတော်ကတော်တော်နာကြီးလို့ဒီလိုမျိုးကြံဖန်တရားစွဲတယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ
်။ဒီကျောင်းသားတွေအပေါ်မှာတရားစွဲဆိုတဲ့ကိစ္စဟာတော်တော်ထူးဆန်းတယ်လို့စိတ်ပျက်ဖို့လည်းကောင်းပါတယ်။ဒါဟာရာဇဝဲမှုမဟုတ်ပါဘူးလို့အမေရိကန်နိုင်ငံအခြေစိုက် HRW လူခွင့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဌာနခွဲလုံမှုဆောင်ညွှန်ကြားရေးမှူး Brett Adams က DOA ကိုပြောပါတယ
် If these three students can be charged with a crime for this then it seems as if the National League for Democracy members should all be charged with crimes because they've been saying the same thing this is the election campaign that Aung San Suu Kyi and her party ran on
ဒီကြောင်းသား300ကိုရာဇဝတ်မှုနဲ့အပြစ်ပေးမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေကိုလည်းဒီအမှုနဲ့အရေးယူရမှာပါရွက်ောက်ပွဲမွဲဆွဲကာလကတောင်ဆန်းစုကြည်နဲ့ပါတီဟာစစ်တပ်ဟာနိုင်ငံရေးလောကကနေထွက်ရမယ်စစ်တပ်ရဲ့တာဝန်ဟာနိုင်ငံတော်ကာကွယ်ရေးတာဝန်ဖြစ်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရမယ်ဆိုတာတွေပြောခဲ့ပါတယ်ဒီလိုအရေးယူမယ်ဆိုရင်အခုလွတ်တော်အမတ်တွေကိုပါအရေးယူရမှာပါ
ဒါဟာစစ်တပ်ဘက်ကရွေးကောက်ခံ NLD ပါတီကိုဆန်းတက်လိုက်တာလေဖြစ်ပုံရတယ်လို့သူကဆက်ပြောပါတယ်
It does look likeFrom the outside, that the military is trying to test the NLD and trying to send a message that they are going to continue to operate.
အပြင်မှာနေကြည့်ရင်စစ်တပ်က NLD ကိုစမ်းတက်လိုက်တာဖြစ်တယ်လို့ငါတို့ဟာစစ်တပ်ရဲပြည်ထရေးစတာတွေကိုထိန်းချုပ်ပြီးကင်တွယ်သွားမှာဖြစ်တယ်ဆိုတဲ့အမှားစကားပါတာဖြစ်နိုင်ပါတယ်။တနည်းအားဖြင့်ချိုးနှိမ်လိုက်တာမျိုးစူးစမ်းတာပါ
ရွေးကောက်ပွဲအနိုင်ရဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အမျိုးသားပြန်လည်ရည်ကြစီအတွက်စစ်တပ်နဲ့အစဉ်ပြေနားလည်မှုရအောင်အတက်နိုင်ဆုံးစ조사လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်ဖို့လုပ်သွားမယ်လို့ပြောဆိုနေပါတယ်။စစ်တပ်ကတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်အတွင်းမှာနေရာ25ရာခိုင်နှုန်းကိုအလိုလျောက်ရရှိထားသလိုပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေကိုလည်းထိန်းချုပ်ထားခွင့်ရရှိနေမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုတယ်ဆိုရင်တော့လွတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမှုရမှပြင်ဆင်ခွင့်ရှိတယ်ဆိုပြီးတော့လေခြေခံဥပဒေမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးစံမိုးဝေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
သမရဘာလို့ဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ59ဆလုံးကိုပြင်မလားဆိုင်းငံ့မလားဒေါ်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစတဲ့မေးခွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပ်ပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932323555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးဖိတ်ခေါ်ပါတယ်။
စနေနေ့ညဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။ VOA ကဒါရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါရစေ။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရစေ။VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနှစ်စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလေအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်အင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ဖြစ်ပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်။
နိုင်ငံရေးအရာတင့်တင့်လျှောက်ပတ်တဲ့အပြူအမူနဲ့ဂုံတိတ်ကလွန်ခဲ့တဲ့ရှင်းနှစ်မှာသူသမရဖြစ်လာပြီးကြတဲ့ကဆိုရင်ပို့ဆိုးသွားတယ်လို့အမေရိကန်သမရဘရက်အိုဘားမားကပြောလိုက်ပါတယ်ပြည်သူဝန်ထမ်းအဖြစ်သူပထမဆုံးတာဝန်ယူထမ်းဆောင်ခဲ့တဲ့သူနေထိုင်ရာအီလီနွိုက်ပြည်နယ်မှာလွှတ်တော်အမတ်တွေကိုဗိုလ်တဟူးနေ့ကမင်းကွန်းပြောကြားစဉ်အတွင်းသမရအိုဘားမားကအဲ့လိုပြောသွားတာပါကိုင်းကနာဆွဲပြင်းထန်တဲ့အမေရိကန်နိုင်ငံရေးကိုလည်းသူကပြစ်တင်ဝေဖန်ပါတယ်အစိတ်တောက်တင့်နေတဲ့နိုင်ငံရေးပတ်ဝန်းကျင်ကြောင့်လူတွေနိုင်ငံရေးမှာပါဝင်ဖို့တွန်းဆုတ်စီပြီးအဲ့ဒီလေဟာသွားတဲ့နေရာမှာပိုးပြီးအားကြီးတဲ့အစွမ်းရောက်အမြင်ရှိတဲ့လူတွေကနေရာဝင်ယူသွားနိုင်တယ်လို့လည်းသူကပြောပါတယ်ခင်ဗျာစီးရီးယားနိုင်ငံကပြည်တွင်းစစ်ကိုအဆုံးသတ်ဖို့အပြေရှာနေတဲ့ဂျာမနီနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပနေချိန်မှာပဲစီးရီးယားမှာအပြစ်ရဖို့ရုရှားကကန့်လန့်လိုက်ပါတယ်ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးဂျနဒီဂီတလော့ဖ်ကမလာတရနေ့မှာအစပြီးတော့အပြစ်ခတ်ရက်ဖို့ကန့်လန့်လိုက်တာပါစီးရီးယားမှာသမ္မတဘရှားအာဆက်ကိုဖြုတ်ချဖို့ကြိုးစားနေတဲ့တပုံနေနဲ့အစိုးရအဖွဲ့တွေကြားတိုက်ပွဲတွေအပြင် IS တွေနဲ့တိုက်ပွဲတွေကြောင့်၅နှစ်အတွင်းလူပေါင်း2,000ခွဲကျော်တေဆုံးခဲ့ပြီးဖြစ်ပါတယ်ခင်ဗျာနိုင်ငံပူးရဲလှုပ်ဆောင်နေတဲ့ကေဆောင်းဆက်မှုစုံကိုရက်ဆိုင်ဖို့တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာစစ်ကြင်ညာတာဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားရဲ့ကိုရီးယားနိုင်ငံငင်းကျစွာပြည်လဲပေါင်းစည်းကော်မတီကဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီနေ့အစည်းအဝေးထုတ်လုပ်ရေးမူကတော့မကင်ပြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ ZBL ထားရေးဖြစ်ပါတယ်။VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သတင်းရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.